Britain နိုင်ငံက October 1ကမှ EU ကနေနှုတ်ထွက်ရေးအတွက်ကြိုတင်အတည်ပြုတဲ့အတွက် Britain ဝန်ကြီးချုပ် Boris Johnson ရဲ့တောင်းဆိုမှုကိုလွှတ်တော်အမတ်တွေကအင်္ဂါနေ့မှာပယ်ချလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ် Johnson ရဲ့စာမျက်နှာ115မျက်နှာပေါင်းနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုတော့ထောက်ခံမဲ329မဲ၊ကန့်ကွက်မဲ296မဲနဲ့အောက်လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Brexit နဲ့ပတ်သက်ပြီးဒါဟာလွှတ်တော်မှာပထမဆုံးအကြိမ်ဖြစ်ထောက်ခံမဲရခဲ့တာပါ။နောက်ဆုံးအတည်ပြုချက်မူကြမ်းကိုတော့အမြန်3ရက်အတွင်းပေးရရမှာလည်းဖြစ်ပါတယ်။ရှေ့သတင်းပတ်အောက်တိုဘာလကုန်မှာ EU ကနေခွဲထွက်ဖို့အတွက်ဝန်ကြီးချုပ်ရဲ့မျှော်လင့်ချက်တွေကိုပယ်ဖျက်နိုင်မှုလွှတ်တော်အမတ်တွေကစူးစမ်းနေကြပါတယ်။ Britain လွှတ်တော်အမတ်တွေဘက်က Brexit အစီအစဉ်အတွက် January လကုန်ထိရွှေ့ဆိုင်ပေးဖို့ပြောလာရင် EU ဘက်က Britain သူတို့စီကနေခွဲထွက်ရေးအတွက် Britain ကို January လကုန်ထိနောက်ထပ်3လထပ်ပြီးဆိုင်ပေးတယ်မပေးတယ်စဉ်းစားနေပါတယ်။အခုလောလွှတ်တော်မှာမဲမခွဲခင်မှာတော့ဝန်ကြီးချုပ် Johnson ကတကယ်လို့သူရဲ့ Britain EU ကနေခွဲထွက်မယ်အစီအစဉ်အတွက်အချိန်ကိုကန့်ကွက်ခရင်လွှတ်တော်ရွေးကောက်ပွဲအသစ်လှုပ်ဖို့အတွက်သူတောင်းဆိုမှာဖြစ်ကြောင်းသတိပေးခဲ့တာပါ။ဒါပေမဲ့မဲခွဲအပြီးမှာတော့ဒီဥပဒေမူကြမ်းကိုဆိုင်းငံ့မှာဖြစ်ကြောင်းနဲ့ Brexit ကိုအချိန်ထပ်ပေးဖို့အတွက် EU ခေါင်းဆောင်တွေနဲ့တိုင်ပင်မှာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင် October 31ရက်နေ့မှာအစီအစဉ်တိုင်း Britain EU ကနေနှုတ်ထွက်ဖို့ပဲသူကပြောဆိုနေစေဖြစ်ပါတယ်။